ိုင်ငံတော်သမ္မတဦးသိန်းစိန်ကဒီကနေ့တွေ့ဆုံပွဲမှာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေဆောင်ရွက်နိုင်ဖို့အတွက်ဒေသတွင်းမှာတည်ငြိမ်အေးချမ်းမှုတွေရှိနေဖို့လိုအပ်ကြောင်းပြောခဲ့ပါတယ်။အဲ့ဒီလိုတည်ငြိမ်အေးချမ်းမှုရှိဖို့အတွက်ဒေသခံတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းအခုလိုတိုက်တွန်းခဲ့ပါတယ်
။အော်ဒေသကတည်ငြိမ်အေးချမ်းမှုကိုကျွန်တော်တို့ကဆောင်ရွက်တဲ့နေရာမှာတက်တယ်ဘလောက်ပဲချတာချတာအလားရဲတပ်ဖွဲ့တွေဘလောက်ပဲချတာချတာခုနကပြည်သူလူထုရဲ့အကူအညီမပါဘဲနဲ့ဘလို့မှကျွန်တော်တို့မရဘူး။ဟုတ်ပြည်သူလူကူညီမပါဘဲနဲ့ဘလို့မှကျွန်တော်တို့မရဘူး။အော်ဒီဒေသတွေကမြစ်တွေချောင်းတွေအားလည်းပေါ့တဏှာပါတစ်ခုခုဖြစ်တဲ့ဆိုရင်ဖလီရှာနေရတာတော့ဟိုမှာကတော့လူမီးလောင်လို့တူရောင်လုံးကုန်သွားပြီခုနက။နော်အဲ့လိုတွေကျွန်တော်ဖြစ်ပါတယ်။အော်ဒေသတည်ငြိမ်အေးချမ်းမှုအတွက်ကတော့ဒေသမှာရှိနေတဲ့ပြည်သူလူထုကဝိုင်းကူမှာပဲဒေသအတည်ငြိမ်အေးချမ်းမှုရှိမယ်။ဒေသတည်ငြိမ်အေးချမ်းမှာပဲခုနကဟာတွေကိုကျွန်တော်လုပ်ပေးနိုင်မယ်
။ရခိုင်ပြည်နယ်မှာကလဒံမြေကြောင်းဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့ကြောက်ဖြူမြို့နယ်မဒေကျောရေနံပိုက်လိုင်းစီမံကိန်းတွေကြောင့်ဒေသခံတွေအတွက်အလုံးအကိုင်းအခွင့်အလမ်းတွေရရှိလာတော့မှာဖြစ်တယ်လို့လဲသမ္မတဦးသိန်းစိန်ကပြောပါတယ်။တဆက်တည်းမှာပဲကြောက်ဖြူမြို့မှာစက်မှုလက်မှုသိပ္ပံကြောင်ဖွင့်လှစ်ပေးသွားမယ်လို့လဲပြောခဲ့ပါတယ်။နိုင်ငံတော်ပြုပြင်ပြောင်းလဲရေးအတွက်ကြိုးပမ်းအရာမှာအခက်အခဲဆုံးအရာဟာနှစ်ပေါင်း60ကျော်ကြာမြင့်ခဲ့တဲ့တိုင်းရင်းသားလက်နက်ကင်ပြည်ပခန့်ဖြစ်ပြီးအဲ့ဒီပြည်ပခန့်တွေချုပ်ငင်းရေးဟာပြုပြင်ပြောင်းလဲရေးအတွက်အဓိကအလိုအဆုံဖြစ်တယ်လို့လဲသမ္မတဦးသိန်းစိန်ကပြောပါတယ်။လက်ရှိအစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေအကြားငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။အော်ထာဝရငင်းချမ်းရေးရရှိဖို့အတွက်ကျွန်တော်ဘာတွေလုပ်ရမလဲ။ဒီတိုင်းကတော့တူနိုင်ကန်ကိုနိုင်တိုက်မယ်လို့ကျွန်တော်ဘယ်လိုမှငင်းချမ်းရေးမရနိုင်။နှစ်ပေါင်း60ကျော်ကျွန်တော်ကြာခဲ့တယ်။အော်ဆွေးနွေးညှိနှိုင်းအဖြေရှာခြင်းနဲ့ပါလဲကျွန်တော်တောင်းထာဝရငြိမ်းချမ်းရေးကိုကျွန်တော်တို့ဆောင်ရွက်ပေါ်နိုင်တယ်ဆိုတော့လက်တွေညှိနှိုင်းတစ်ခုကိုကျွန်တော်ရရှိတဲ့အတွက်ကြောင့်ဒါ political dialogue တွေလုပ်ပြီးတော့မှကျွန်တော်တို့ခုနကလည်းဆွေးနွေးညှိနှိုင်းနဲ့ထာဝရငြိမ်းချမ်းရေးအောင်ကျွန်တော်စူးစမ်းပြီးတော့လုပ်ပါမယ်ဆွေးနွေးကြရင်ပြောကြရင်တွေ့ကြရင်ဟလာဝင်ဖြစ်ရင်းနဲ့တူညီတဲ့ဟာကိုလက်တွဲပြီးတော့လုပ်ကြအောင်မတူညီတဲ့ဟာတွေကိုစိတ်ဆိတ်တီးခံပြီးတော့မှဟလာကောင်းမွန်တဲ့အဖြေတစ်ခုရတဲ့အချိန်ခုနကလည်းညှိနှိုင်းဆွေးနွေးတိုင်ပင်သွားမယ်ဆိုတော့ဒီစနစ်မျိုးနဲ့ကျွန်တော်တို့ဒါသွားမှာဖြစ်ပါတယ်
အဲ့ဒီလက်နက်ကင်ပြည်ပခန့်တွေကြောင့်ပဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာနှောင့်နှေးနေတာကြောင့်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးအတွက်အစိုးရကကြိုးပမ်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။နိုင်ငံတော်သမ္မတနဲ့အတူလိုက်ပါလာတဲ့လျှက်စစ်စွမ်းအားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်မောင်စိုးကမြန်မာနိုင်ငံအတွင်းလျှက်စစ်ဓာတ်အားဖြန့်ဝေပေးမှုကဏ္ဍနဲ့ပတ်သက်ပြီးဒေသခံတွေကိုအခုလိုရှင်းပြခဲ့ပါတယ်
။ကျွန်တော်နိုင်ငံရဲ့လျှက်စစ်ဓာတ်အားထပ်မံပေးရမယ့်အိမ်တော်စုပေါင်းဟာခွန်ရတဲ့မှာနှစ်တန်းလောက်ကြာမှနေတယ်။ဒါကြောင့်မလို့ဒီနိုင်ငံတော်မှာကြံသေးတဲ့အိမ်တော်စုတွေကိုလက်စစ်တားပေးမယ်ဆိုရင်ကျွန်တော်တို့အနေနဲ့တစ်နှစ်ကိုအိမ်တော်စု6သိန်းလောက်ကိုတားပေးနိုင်တော့မှကျွန်တော်တို့အိမ်တော်စု9.2%ကိုတားပေးဖို့ဆိုရင်နောက်ဆက် 12 နှစ်လောက်စက်တိုက်လုပ်ပေးရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာမဟာတပ်အားလိုင်းကနေတဆင့်လက်တလောလျှက်စစ်တားဖြန့်ဝေဖို့မဖြစ်နိုင်သေးတဲ့ဘူးတိတောင်မောင်တော်နဲ့ကွာမြို့နယ်တွေမှာလေအားလျှက်စစ်နဲ့လျှက်စစ်မီပေးဝေနိုင်အောင်ဆောင်ရွက်နေပြီလို့လည်းရှင်းပြပါဗျ။နိုင်ငံတော်သမ္မတဦးသိန်းစိန်ဟာမနေ့ကရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပြီးတန်တွဲ၊ကြောက်ဖြူ၊ရန်ပြဲစတဲ့မြို့တွေမှာဒေသခံတွေနဲ့မနေ့ကတွေ့ဆုံခဲ့သလိုဒီကနေ့မှလည်းစစ်တွေမြို့အပါအဝင်ကြောက်တော်မြို့နယ်တွေမှာလည်းဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်။